ုတ်ဖိုးလမ်းမှညီလာက One Belt One Road Forum ပေကြီးမှာကျင်းပပါလိမ့်မယ်။ဒါပေမဲ့မြန်မာပြည်မှာတော့ဖိုးလမ်းမရဲ့ရှုပ်ရည်တွေအကောင့်တွေပေါ်နေတာအတော်လေးကြားနေပါပြီ။မြန်မာတရုတ်ရေနံတန်းဝေးပိုက်လိုင်းကိုဖိုးလမ်းမရဲ့ရှုပ်ရည်အဖြစ်တရုတ်ကမြင်ပါတယ်။ဒီပိုက်လိုင်းဟာတရုတ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပါဝင်တဲ့၄နိုင်ငံစီးပွားရေးဇင်းကြံအတွက်လည်းစံနမူတာကောင်းဖြစ်တယ်လို့မြင်ပါတယ်။မြန်မာဟာပိုက်လိုင်းအခွန်ငွေသာမကဘဲရေနံစိမ်းတန်ချိန်နှစ်သန်းနဲ့သဘောဝတန်းကွေကုဗမီတာသန်း2000ရရှိမှာဖြစ်ပါတယ်။ပိုက်လိုင်းစီမံကိန်းမှာအမှုတန်း1000ကျော်ရှိတဲ့အနေနဲ့85ရာခိုင်နှုန်းဟာမြန်မာနိုင်ငံသားတွေဖြစ်ပါတယ်။ကြွကျင်လုပ်သားတွေအတွက်အခွင့်အလမ်းကောင်းဖြစ်ပါတယ်။ပိုင်လိုက်စီမံကိန်းကိုဒေသခံတွေလက်ခံလာအောင်လူပုဘဝမြင့်တရေးအတွက်စာတင်ကြောင်းဆေးရုံဘိုးဘွားရိတ်တာရေတွင်းမျက်စစ်ဓာအားနဲ့လမ်းပန်းဆက်သွယ်မှုကိုတရုတ်ကဆောင်ရွက်ပေးပါတယ်ခေတ္တပိုလာမတိဆောက်ရေးအတွက်မြန်မာနိုင်ငံမှာလိုအပ်တာတွေကိုဖြည့်ဆည်းဖို့ကန္တဇုံမှာနှစ်နိုင်ငံပူးတွဲဆောင်ရွက်သွားမယ်လို့တရုတ်သားမဟွန်ရန်ကအေပီလာဇမ်းမှာရန်ဝန်မှာပြောသွားပါတယ်
ဒါကြောင့်မြန်မာနိုင်ငံမှာအမေရိကန်ဟာတရုတ်ကိုမကျော်နိုင်ပါဘူး။မြန်မာကိုတန်ခတ်တာယူသိမ်းပြီးကုန်သွယ်မှုအခွင့်ဒုက္ခအဖြစ်ပြန်လည်သတ်မှတ်ပေမဲ့မြန်မာအမေရိကန်ကုန်သွယ်မှုဟာအလွန်နှေးပါးပြီးကြောင်းသိရပါတယ်။ဥပမာအထည်ချုပ်လုပ်ငန်းမှာတစ်လဒေါ်လာ၄တန်းမှုသာအမေရိကန်ကိုမနှစ်ကတင်ပို့နိုင်ခဲ့ပါတယ်။ဂျပန်ကိုတင်ပို့တဲ့တန်ဖိုးရဲ့၁၀ဘုံ၃ဘုံသာရှိပါတယ်။အထည်ချုပ်လုပ်ငန်းတစ်ခုလုံးကတင်ပို့တဲ့တန်ဖိုးရဲ့300ဂိုင်းလုံးကိုသာအမေရိကန်ကိုတင်ပို့နိုင်တဲ့သဘောဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းကိုနိုင်ငံခြားသားကယာနှုန်းပြည့်ပိုင်ဆိုင်ခွင့်ရှိတာကြောင့်တရုတ်ကုမ္ပဏီအများအပြားဝင်ရောက်လာကြပါတယ်။ရန်ကုန်ကအထည်ချုပ်စက်ရုံ400ကျော်မှာတရုတ်ပိုင်ကုမ္ပဏီ300ကျော်ရှိပြီးပိုမိုများပြားလာဖို့အလားအလာရှိပါတယ်
။မြေဆုံစီမံကိန်းရပ်ဆိုင်ထားတဲ့ကိစ္စဟာလက်ရှိအစိုးရဖြေရှင်းရမယ့်ပြဿနာတစ်ခုဖြစ်ပါတယ်။မြေဆုံမြညာမြေဝန်းရေအားကြက်စီစီမံကိန်းတွေဆက်လက်အကောင့်တွေပေါ်တဲ့မတဲ့စုံစမ်းတင်ပြမယ့်ကော်မရှင်ကိုလွန်ခဲ့တဲ့ဩဂုတ်လကမှဖွဲ့စည်းပါလေ။နောက်၈လကြာတော့သမရဥတင်ကျော်တရုတ်ပြည်သွားပြီးသဘောတူချက်အချို့ကိုလက်မှတ်ရေးထိုးပါလေ။ဒါပေမဲ့မြေဆုံပြဿနာမှာတော့သဘောထားကွဲလွဲတာမျိုးမရှိဘူးလို့ဆိုပါလေ။နိုင်ငံအကျိုးရှိမဲ့သဘောတူချက်မျိုးကိုရရှိခဲ့တယ်လို့တရုတ်ဒုနိုင်ငံခြားရေးဝန်ကြီးကဆိုပါလေ။ဥတင်ကျော်ရဲ့ဖခင်ဆရာမြတ်တူဝင်ရဲ့ရေးသားချက်တွေကိုစုစည်းပြီးတရုတ်မြန်မာနှစ်ဘာသာနဲ့စာအုပ်ထုတ်တာကိုဥတင်ကျော်လာမှစာအုပ်မိတ်ဆက်ပွဲကျင်းပတာကိုကြည့်ရင်တရုတ်စီယုံရေးကိုခံမှန်းနိုင်ပါလေ
။မြန်မာပြည်နာကိုတရုတ်ကကူညီဖြည့်ရှင်းမှာမို့အပြင်လူတွေဝင်လာတာကိုစိတ်နှစ်သက်ဖို့မရပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးကုလသမဂ္ဂလူအခွင့်အရေးကောင်စီကကိုယ်စားလှယ်အဖွဲ့စီလွတ်ဖို့မတ်လကစီစဉ်တာကိုတရုတ်ကအပြင်းထန်ကန့်ကွက်တဲ့အတွက်အစီအစဉ်ဖျက်သိမ်းလိုက်ရပါတယ်။မြန်မာရဲ့အချုပ်အခြာအာဏာကိုရိုသေလေးစားဖို့အရေးကြီးတယ်လို့တရုတ်ကအကြောင်းပြပါတယ်။လူအခွင့်အရေးကောင်စီကစုံစမ်းရေးအဖွဲ့ဆီလွတ်ဖို့ EU ဥရောပအဖွဲ့ကအဆိုတင်တာဖြစ်ပြီးအစီအစဉ်ကိုရုပ်သိမ်းဖို့ဥရောပကိုယ်စားလှယ်အချုပ်ကိုဒေါ်ဆန်းစုကြည်ကပြောင်းပြပြောဆိုပေမဲ့အချင်းကြီးဖြစ်သွားရတယ်လို့တန်တမန်အချုပ်ကပြောဆိုကြောင်းနော့စတဲလာက EP19 ရဲ့နေ့ထုတ် Asia Times သတင်းမှာရေးသားပါတယ
်။တရုတ်အစိုးရအထူးကိုယ်စားလှယ်စွန်ဂိုရှန် AP လာနှောင်းပိုင်းဘင်္ဂလားဒေ့ရှ်ကိုတွားလုံးကလည်းရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခတွေကိစ္စကိုနှစ်နိုင်ငံပြဿနာအဖြစ်သဘောထားဖြေရှင်းဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။လိုအပ်လာရင်တရုတ်ကကူညီဖို့အဆင်သင့်တယ်လို့လည်းကမ်းလှမ်းသွားပါတယ်။ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇာဒေတာအထိတရုတ်တာမတ်ကပေါ်ရောက်လေ့လာတာကိုကြည့်ရင်မြမပြဿနာကိုတရုတ်ကဘယ်လောက်စိတ်ဝင်စားတယ်ဆိုတာကိုခံမှတ်နိုင်ပါလေ။ဒါပေမဲ့အပြင်လူဝင်လာမှာကိုတော့မလိုလားပါဘူး။တရုတ်ပြည်နယ်ကညီညာရေးဆွေးနွေးပွဲတွေဟာတရုတ်သားပါဝင်ပြီးအနောက်တိုင်းကပါဝင်လာမှာကိုမလိုလားပါဘူး။မြမပြည်ဟာတရုတ်အကျိုးစီးပွားနဲ့တရုတ်ပိုးလမ်းမအတွက်အလွန်အရေးကြီးနေပါလေ။မြောက်ပိုင်းဒေသမှာအပြစ်ခတ်ရဆဲပြီးရေးရမ်းသွားတာနဲ့တရုတ်ဟာကချင်ပြည်နယ်ကိုဖျက်ဆီးနေလီโดလမ်းမကြီးကိုပြန်လည်တိရောက်มาသိရပါလေ။အိန္ဒိယကိုတွားမဲ့တရုတ်ပိုးလမ်းမဟာမြန်မာပြည်ကိုဖျက်ရမှာမို့မြန်မာပြည်ထောင်ပြည်လေးကိုတရုတ်ကအထူးအာရုံစိုက်နေတာဖြစ်ပါလေခင်ဗျာ။